မြန်မာစာပေနဲ့ရုပ်ရှင်လောကမှာထင်ရှားတဲ့စာရေးဆရာအကယ်ဒမီဒါရိုက်တာမောင်ဝနာဟာဒီကနေ့မနေ့မှာအဆုတ်ကင်ဆာရောဂါနဲ့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။မောင်ဝနာဟာဂရီဘာဖနက်စည်းရွှေထီးဆောင်ခုနှစ်ဆင့်အလွမ်းဆိုတဲ့ရုပ်ရှင်ကားတွေနဲ့ဒါရိုက်တာအကယ်ဒမီဆုတွေရရှိခဲ့တယ်လို့သူကိုယ်တိုင်ရေးသားပြီးတော့ရိုက်ကူးခဲ့တဲ့ပန်းတွေနဲ့ဝေဟာလဲတစ်ချိန်လုံးကအောင်မြင်ထင်ရှားခဲ့တဲ့ဝိထုနဲ့ရုပ်ရှင်ဇာတ်ကားဖြစ်ခဲ့ပါတယ်။ဒီနေ့မနေ့မှာကွယ်လွန်သွားခဲ့တဲ့မောင်ဝနာရဲ့နာရီသတင်းနဲ့သူ့ရဲ့အမှုပညာဖြတ်တန်းခဲ့မှုတွေကိုထိုင်းခြေဆိုင်သတင်းတော်ကိုမိုးစောကပြောပြပေးပါမယ်ရှင်
။စာရေးဆရာဒါရိုက်တာမောင်ဝနာအဆုတ်ကင်ဆာရောဂါကိုတနစ်ကျော်ခံစားပြီးဒီကနေ့မနေ့သူ့နေအိမ်မှာပဲကွယ်လွန်ခဲ့တာဖြစ်ပါတယ်။သူကွယ်လွန်ခဲ့တဲ့အကြောင်းကိုတော့ညီဖြစ်သူကိုယူပကအခုလိုပြောပါတယ
်။ဥဝနာကိုအဆုတ်ကင်ဆာပဲပြောရမှာပေါ့နော်။အဲ့ဒါနဲ့ဒီနေ့မနေ့၄နာရီ20မှာသုံးတာပါခင်ဗျ။အဲ့အိမ်မှာပါပဲခင်ဗျ။ကျွန်တော်သင်ငန်းကျွန်းကိုအိမ်မှာပါပဲ
။မောင်ဝနာ1982ခုနှစ်ကဂရီဘာဖနက်စီရွှေထီးဆောင်ဆိုတဲ့ဇာတ်ကားကိုရိုက်ကူးပြီးအမှုပညာလောကထဲကိုစတင်ဝင်ရောက်ခဲ့တာပါ။ဒီဇာတ်ကားနဲ့ပဲသူဟာဒါရိုက်တာအကယ်ဒမီဆုကိုရခဲ့ပါတယ်။သူရိုက်ကူးခဲ့တဲ့ဇာတ်ကားတွေကတော့ဇာခန်းစီနောက်ွယ်မှာနှောင်းတမြင့်မြင့်ပန်းတွင်တဲ့ဝေချစ်တဲ့ငယ်လေးခုနှစ်ဆင်အလွန်ရဲစရာမောစရာရင်ထဲကစောင်းရသည့်စတဲ့ဇာတ်ကားတွေဖြစ်ပါတယ်။ခုနှစ်ဆင်အလွမ်းဇာတ်ကားမှာတော့ဒုတိယအကြိမ်အကောင်းဆုံးဒါရိုက်တာဆုကိုထပ်မံရရှိခဲ့ပါတယ်။မောင်ဝနာနဲ့ရင်းနှီးတဲ့စာရေးဆရာဒါရိုက်တာမောင်မိုးသူကသူ့အကြောင်းကိုအခုလိုအမှတ်တရပြောပါတယ်
။ဗမာပြည်ရုပ်ရှင်လောကမှာဟိုကရိုက်တာဟိုကရိုက်တာဆိုတော့ဇယိုက်ရုပ်ရှင်ပဲတတ်တရိုက်တဲ့ဒါရိုက်တာဝင်နာပါပဲ။ဝင်နာစတယ်သူပြောမှာပေါ့နော်။ဗမာရုပ်ရှင်လောကမှာဟိုဆရာကြီးတွေအကုန်လုံးနဲ့ကလန်းရိုက်တယ်ဆိုတာဇယိုက်တော့ပါတာပေါ့လေဒါပေမဲ့ဇယိုက်ဖယ်သက်သက်ရိုက်မယ်ဆိုတော့ဂရီဝါဖနာစီစီဆောင်ဟာမောင်ဝနာစရိုက်တဲ့ခါပါပဲမောင်ဝနာအမှန်ထူးချွန်တက်မြတ်တဲ့အမှုပညာရှင်တယောက်ပါဗမာရုပ်ရှင်ရာဇဝင်မှာဇယိုက်သက်သက်ရိုက်တဲ့ရုပ်ရှင်ကားကသူရိုက်ခဲ့တာပါပဲ
လွန်ခဲ့တဲ့နှစ်နှစ်လောက်ကရိုက်ကူးခဲ့တဲ့ယင်းနှစ်အောင်မှွေးဆိုတဲ့ဇက်ကားကတော့မောင်ဝနာနောက်ဆုံးရိုက်ကူးခဲ့တဲ့ကားဖြစ်ပါတယ်ဒီဇက်ကားကိုကိုယ်တိုင်ထုတ်လုပ်ပြီးကိုယ်တိုင်ပါဝင်တရုပ်ဆောင်ခဲ့တဲ့ကျူးကျင်တူဆောင်မြို့တန်နာထုံးက
ဆရာဝနာကလူတယောက်ကိုဟိုစိတ်ထဲမှာပေါ့နော်ဒီဒါရိုက်တာတစ်ခုအောင်လဲရောက်သွားအောင်စိတ်ထဲရောက်သွားပြည့်ပြည့်လေးနဲ့အေးအေးလေးနဲ့သင်တတ်တဲ့ဆရာလေးပါတယောက်ပါပါတယ်တယောက်ဆောင်တဲ့ခါမှာလဲဒီလူတယောက်ရဲ့စိတ်ထဲမှာဘာတွေဖြစ်နေသလဲဆိုတာကိုလဲမြင်လဲမြင်တတ်ပါတယ်မျိုးရရှိုက်တဲ့ခါမှာမျိုးစိတ်ထဲမှာဒေါသဖြစ်နေရရှိမယ်အဲစိတ်ဆိုးနေရရှိမယ်ဝင်းနေနေရရှိမယ်ဒါမဲ့ကိုရရမယ်ခံတယ်အဲ့အပြင်ဖြစ်နေတဲ့သူ့ရဲ့ခံစားမှုနဲ့ဆွဲလဲနေတယ်ဆိုလို့ရှိရင်သူတရားရဲ့မျက်နှာကိုဆရာဝန်နာအရင်ဖတ်တတ်ပါတယ်။ဆရာဝန်နာကဟိုတရုပ်ဆောင်ပြက်ကိုသင်တဲ့ခါမှာသာတိကျတယ်အရင်တိကျတယ်။သူ dialogue တင်ပြီဆိုလဲဒီ dialogue တစ်ခုကိုအပေါ်ပြောရင်လည်းမကြိုက်ဘူးလိုရင်လည်းမကြိုက်ဘူး။အဲဆရာဝန်နာနဲ့ရိုက်တဲ့ခါမှာသူ့ရဲ့ဟိုတရုပ်ဆောင်မှုဘိုင်းကိုစိတ်ပူစရာကိုမလိုဘူးပေါ့လေ
။မောင်ဝန်နာကွယ်လွန်သွားတဲ့အပေါ်မှာတော့ရုပ်ရှင်တရုပ်ဆောင်မျိုးတန်နာထုံးကအစာထုတ်မရတဲ့ဆုံးရှုံးမှုတစ်ခုလို့ပြောပါတယ်
။ဒါအစာထုတ်မရတဲ့ဆုံးရှုံးမှုပါပဲ။ဆရာဆိုလို့ရှိရင်စာပေဘက်မှာရောရုပ်ရှင်ဘက်မှာရောဘုံလုံးဖက်အစစအရာမှာပြည့်စုံတဲ့ဆရာတယောက်ပေါ့နော်။အဲ့တော့အဲ့လိုဆရာမျိုးဆုံးရှုံးသွားရတယ်ဆိုတာဒီလိုထပ်တူကြတဲ့နောက်ထပ်တယောက်ပေါ်လာဖို့ဆိုတာလည်းမလွယ်ပါဘူး။ဟိုဆရာတို့လိုဒီသူ့ငကိုဗီဇပါလာတဲ့အမှုပညာသမားတယောက်ထပ်ထွက်လာဖို့ဆိုတာလည်းကျေးရင်ပါတယ်။အဲ့ဘက်ကြောင့်မို့လို့အရန်ကိုစံမျိုးမိပါတယ်ရှင့်။
ဒါရိုက်တာမောင်ဝနာဟာပန်းတွင်နဲ့ဝေချစ်တဲ့သူငယ်လေးတက္ကသိုလ်အလွမ်းမောင်အိမ်မစိန်မောင်စိန်တောင်းမန်းနီးစတဲ့ဝတ္ထုစာအုပ်20လောက်ကိုလည်းရေးသားခဲ့ပါတယ်။စာရေးဆရာဒါရိုက်တာမောင်ဝနာဟာကွယ်လွန်ချိန်မှာအသက်64နှစ်ရှိပြီးဇနီးတော်ချိုချိုကြီးနဲ့တာသမီ3ယောက်ကြံခဲ့ပါတယ်။မောင်ဝနာထင်ရှားတဲ့စာရေးဆရာဒါရိုက်တာဦးတာဒုနဲ့ဒေါခင်ညိုရိုးရဲ့သားကြီးဖြစ်ပြီးသူ့ရဲ့ညီရေဖြစ်တဲ့သူ့မောင်မင်းလူယူပါနဲ့အာယုတို့ဟာလည်းအောင်မြင်တဲ့အမှုပညာရှင်စာရေးဆရာရုပ်ရှင်တရုပ်ဆောင်ဒါရိုက်တာတွေဖြစ်ကြပါတယ်။ညီဖြစ်သူဆွဲဆောင်အမှုပညာရှင်သူ့မောင်ကတော့လွန်ခဲ့တဲ့နှစ်မေလအတွင်းကကွယ်လွန်ခဲ့တာပါ။